Mingala Nyanigi Madora Shimyashi, Natal Sashi Kune, Septimala Kuneye, Taujani Nyanigi, Vue Myamabai Season Ego, American Biranzu, Washington DC, Murogani, Myamasa Noja Nyani, Taunai Gwegani Kunanai T, Lindomida, Sakun, Sakune, Nasangarugani, Taya Itan, Twinny Babishin. Dinyanigin Season Huga Jama Sumo Mashin.
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့နယူးယောက်တိုင်းသတင်းစာကြီးမှာအစိုးရဝေဖန်တဲ့သဘောထားအမြင်ဆောင်ပါရေးသူဟာဒီမိုကရေစီစနစ်အတွက်ချင်းချောက်သူဖြစ်တဲ့အကြောင်းသမ္မတတော်နဲ့ထရန့်ကပြောလိုက်ပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုင်းနဲ့ချီတဲ့ဒုက္ခသည်ထွက်ပြေးခဲ့ရတဲ့ပေါ်
ICC
can only exercise jurisdiction when at least one element of a crime within the jurisdiction of the court or part of that crime has been committed on the
ဒီ ဆွဲချက်တွေနဲ့ပတ်သက်ပြီး နိုင်ငံတကာပြစ်မှုခုံရုံးကနေတရားဝင်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မှုဆုံးဖြတ်လိုက်တဲ့အကြောင်း ICC ရုံးရဲ့ဥပဒေရေးအရာရှိပြောသွားတာပါနောက်ပိုင်းမှာပြည်စုံနားဆင်ရပါမယ်နောက်အစိုးရပိုင်းသတင်းစာတွေတစ်စောင်ကို 65ချက် အရှုံးပေါ်နေတယ်လို့ပြန်ကြားရေးဝန်ကြီးကပြည်ထောင်စုလွှတ်တော်မှာပြောကြားခဲ့တယ်ဆိုတဲ့သတင်းကတော့အဓိပ္ပာယ်ဖွင့်ဆိုချက်လွှဲမှားတာဖြစ်တယ်ဆိုပြီးဒုဝန်ကြီးကပြန်လည်ညှင်းဆိုလိုက်တဲ့သတင်းနဲ့အတူမကွေးတိုင်းမှာကြောင်မီးသွေးတွင်ပေါက်ကွဲတာကြောင့်
လူလေးဦးသေဆုံးပြီးလေးဦးပိတ်မိနေဆဲဖြစ်တဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်နယူးယောက်တိုင်းသတင်းစာကြီးမှာအမေရိကန်ဆွေးရောက်ကိုအပြင်းထန်ဝေဖန်ထားတဲ့သဘောထားအမြင်ဆောင်ပါရေးသားခဲ့သူဟာဘယ်သူပဲဖြစ်ဖြစ်ဒီမိုကရေစီစနစ်အတွက်ချင်းချောက်မှုတရားဖြစ်ကြောင် ်မွန်တာနာပြည်နယ်မှာမင်းညာကပြောတဲ့မိန်ခွန်းအတွင်းသမ္မတထရန့်ကပြောဆိုခဲ့တာပါမေဆန်နာရှင်ရဲ့နှွေရဲ့သဘောထားနဲ့ဆန့်ကျင်ပြီးကိုပြစ်စီခြင်းနဲ့မူဝါဒတွေတိုင်းဖြစ်လာအောင်တိတိကျကျကျိုးပမ်းမှုတွေဟာဒီမိုကရေစီကိုချင်းချောက်မှုဖြစ်ကြောင်းလည်းပြောဆိုထားပါတယ်သမ္မတထရန့်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်တဲ့အတွင်းရေးတွေကိုရေးသားထားတဲ့ New York Times သတင်းစာဆောင်မရှင်အမည်မဖော်လို့သူအစိုးရရရှိရာသူတို့မဟုတ်တဲ့အကြောင်းလဲနိုင်ငံချိုင်းဝန်ကြီးမက်ပွန်ပီယိုပါဝင်အစိုးရထိပ်တန်းတာဝန်ရှိသူတွေကညှင်းဆန်ထားကြတာပါNew York Times သတင်းစာကတော့ဆောင်းမရှင်ဟာအစိုးရအစ်မြင့်အရာရှိတူဖြစ်ပြီးအလုပ်ကိုထိခိုက်နေတဲ့အတွက်အမည်မဖော်တာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ဆောင်းမရှင်ကတော့သမ္မတထရန့်ရဲ့အရင်စလိုတုံ့ပြန်ဆောင်ရွက်ခဲ့တဲ့အစိုးရဆုံးလုပ်ရက်တွေကိုအစိုးရတာဝန်ရှိသူတွေမကြာခဏဟန်တားခဲ့ရတဲ့အကြောင်းလည်းရေးသားထားတာပါ။ New York Times သတင်းစာဆောင်းမမတိုင်ခင်အင်္ဂါနေ့မှာတော့လည်းနာမည်ကျော်သတင်းတော် Bob Woodward ရဲ့အကြောက်တရားလိုအမည်ပေးထားတဲ့စာအုပ်တစ်ခုကြောင်ညာရမှာသမ္မတရဲ့စပွဲပေါ်ကအရေးကြီးဆဲဆရန်တွေကိုလက်အောင်ငယ်သားတွေကတိတိကျကျယူသားတာတွေရှိတဲ့အကြောင်းပြောဆိုချက်တွေပါဝင်အတွင်းရေးသတင်းတွေလို့ဆိုတဲ့အကြောင်းအရာတွေကိုဖော်ပြထားကြောင်းပြောဆိုထားပါတယ်။သမ္မတထရန့်ကတော့ရှေ့သတင်းပတ်အင်္ဂါနေ့ထုတ်ဝေမဲ့စာအုပ်ကစစ်ကူးရင်ဝတ္ထုစာအုပ်တုံးစာဖြစ်တဲ့အကြောင်းတုံ့ပြန်ထားပါတယ်
။ American တရားရုံးချုပ်တရားသူကြီးနေရာအတွင်းနာမည်စင်းတင်သွင်းထားတဲ့ Brett Kavanaugh ကိုတီကျွမ်းသူတွေကိုအထက်လူတော်တရားရေးကော်မတီကဒီကနေ့တောက်ကြနေမှာကြားနာစစ်ဆေးမှာပါ။မနေ့ကြတာပရင်းနေ့ကတော့ Kavanaugh ရဲ့ကြားနာစစ်ဆေးမှုတတရားနေ့ဖြစ်ပြီးဆုံးသွားပါတယ်။ Brett Kavanaugh ကတရားစီရင်ရေးဟာတမရရဲ့ဩဇာအာဏာလက်အောက်ကလုကင်းစီမယ်လို့အထက်လူတော်တရားရေးကော်မတီရှင်းမှောက်မှာပုတ်ထုံးနေ့ကထွက်ဆိုသွားပါတယ်။ဒါပေမဲ့လည်း American တမရတော်နဲ့ Trump ရဲ့2016ရွေးကောက်ပွဲမဲဆွယ်မှုတွေနဲ့ရုရှားကိုဆက်ဆက်နေတဲ့ကိစ္စကိုစုံစမ်းနေတဲ့ဖြစ်ရနဲ့ပတ်သက်ပြီးကော်မတီကမေးမြန်းချက်ကိုတော့ Mr. Kavanaugh ကဖြေဆိုဖို့ညှင်းဆန်းသွားပါတယ်။တရားစီရင်ရေးဆိုရာဟာတရားဥပဒေစိုးမိုးရေးအတွက်အမှတ်ခံပေးတဲ့နေရာဖြစ်ပြီးတရားရုံးချုပ်ဆိုရာကလည်းအခွင့်အရေးနဲ့အာဏာကိုပိုင်ခြားပေးထားတဲ့ American ပြည်ထောင်စုရဲ့ဖွဲ့စည်းပုံခြေခံဥပဒေကိုအကာအကွယ်ပေးနေတဲ့နေရာဖြစ်တယ်လို့ Kavanaugh ကပြောဆိုသွားပါတယ်။တရားရုံးရဲ့ဆင့်ခေါ်မေးမြန်းမှုတွေကိုတမရသူအနေနဲ့ညှင်းဆန်းပိုင်ခွင့်ရှိသလား။အမကျူးလိုမျိုးနဲ့ဆွဲဆိုခံရတဲ့တမရတူအနေနဲ့သူ့ကိုယ်သူပြစ်ဒဏ်ကလွန်ညင်ခွင့်ပေးနိုင်သလားဆိုတဲ့မေးခွန်းတွေကတော့လက်တွေ့မဆန်တဲ့မေးခွန်းဖြစ်တဲ့ဆိုပြီးဖြေကြဖို့ညှင်းဆန်းသွားတာပါ။ဒါအပြင်တမရတူအနေနဲ့သူ့ကိုစုံစမ်းစစ်ဆေးနေတဲ့တရလိုရှင့်တွေကိုအလောက်ကထုတ်ပြနေတယ်ဆိုပြီးလွန်ခဲ့တဲ့10နှစ်လောက်ကသူကိုယ်တိုင်ရေးသားခဲ့တဲ့အတိုင်းယုံကြည်မှုရှိနေသေးသလားဆိုတဲ့အမေကိုလည်းဖြေကြားခြင်းမရှိပါဘူး။အထက်လူတော်တရားရေးကော်မတီက Brett Kavanaugh ကိုခန့်အပ်ရေးအတည်ပြုခဲ့မယ်ဆိုရင်တော့နောက်တစ်ဆင့်အနေနဲ့ Republican အမတ်50%နဲ့ Democrat 40%ရှိတဲ့အထက်လူတော်မှဆန္ဒမဲပေးကြရအောင်မှာဖြစ်ပါတယ်။
ဆီးရီးယားနိုင်ငံမှာသဘုံတွေထိန်းချုပ်ထားတဲ့နောက်ဆုံးနေမည်ဖြစ်တဲ့အစ်တလီပြည်နဲ့အနာဂတ်အရေးရုရှားတူရကီနဲ့အီရန်နိုင်ငံခေါင်းဆောင်တွေဒီနေ့အီရန်နိုင်ငံတဟီရန်မှာဆွေးနွေးကြမှာဖြစ်ပါတယ်ဆီးရီးယားနဲ့ရုရှားတပ်ဖွဲ့တွေထိုးစစ်ကြီးတစ်ခုဆင်နွှဲကိုပြင်ဆင်နေတဲ့အတွက်လူသားပေးဒုက္ခအချက်တည်းကြီးပေါ်ပေါက်လာမှာကိုစိုးရိမ်နေတယ်လို့တူရကီကအားပေးထောက်ခံနေတဲ့သဘုံတွေနဲ့ထိတ်တဲဖြစ်မှာကိုလည်းစိုးရိမ်နေကြတာပါဆီးရီးယားနဲ့ရုရှားတပ်ဖွဲ့တွေကတော့ဒီသတင်းပတ်ထဲမှာပဲအစ်တလီပြည်နယ်ကပြစ်မှတ်တွေကိုလေကြောင်းကနေစတင်တိုက်ခတ်နေပါပြီတူရကီကထောက်ခံမှုပေးထားတဲ့သဘုံတွေအခိုင်အတန့်အကြမ်းဖက်ဖို့နဲ့ဆက်နေတဲ့ဟာယက်တာဟီယာအရှမ်စစ်သွေးကြအုပ်စုပါဝင်ဆီးရီးယားဆွေးနွေးကိုဆန့်ကျင်နေတဲ့အုပ်စုတွေရှိရာဒေသမှာတော့လူပေါင်း3000နီးပါးနေထိုင်နေကြတာပါတိုက်ပွဲတွေကြောင့်လူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေကျင်းပမှာကိုလည်းဆီးရီးယားဆိုင်ရာကုလသမဂ္ဂအထူးကူဆဲစတက်ဖန်တမက်စထရာကဒီဇင်ဘာထဲမှာပဲသတိပေးထားပါတယ်ဒီအတွက်လဲရုရှားနဲ့တူရကီသမ္မတတို့ဆွေးနွေးရှိဖြေရှားကြဖို့လည်းတိုက်တွန်းထားတာပါတူရကီကတော့အီတလီပြည်နယ်နဲ့ဆီးရီးယားနယ်စပ်မှာစစ်အင်အားတွေတုံ့ပြန်ချထားတဲ့အတွက်လဲပြစ်ကတ်တွေကြီးထွားလာမှာကိုစိုးရိမ်နေကြပါတယ်
အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ဟာအာဖဂန်အစိုးရအကြီးအကဲအဗ်ဒူလာအပါအဝင်အာဖဂန်သမ္မတအာရှဖ်ဂန်နီအခြားထိပ်တန်းအရာရှိတွေနဲ့ဒီကနေ့တွေ့ဆုံပါတယ်။နီတိုးနဲ့အာဖဂန်တပ်ဖွဲ့တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေအရပြည့်ရေးဟာအမျိုးသားဥပဒေပေးလုပ်ငန်းဖြစ်တယ်လို့သမ္မတဂန်နီကပြောပါတယ်။အမေရိကန်ဘက်ကလေကြောင်းထိုးစစ်တွေတိုးမြင့်ဆင်နွှဲလာတာကိုလည်းအစီအဝေးကျင်းပချိန်အတွင်းသမ္မတဂန်နီကချီးကျူးပြောဆိုသွားပါတယ်။တအပြင်ဘရန်ဂမ်လေတက်အခြေစိုက်စခန်းကိုလည်းကြိုတင်ကြေညာခြင်းမရှိဘဲနဲ့ဝန်ကြီးမက်ဒစ်တွားရောက်ခဲ့ပါတယ်။2019အောက်တိုဘာလမှာစတင်လိုက်တဲ့သမ္မတနဲ့ထရမ်ရဲ့တောင်အာရှဆိုင်ရာနီးပြူဟာတွေဟာတနည်းအတွင်းရောက်လာချိန်မှာအကြမ်းဖက်တိုက်ခတ်မှုတွေတိုးလာပေမဲ့ဒီနီးပြူဟာတစ်ကအာဖဂန်ပဋိပက္ခတွေအဆုံးသတ်ဖို့အထောက်အကူဖြစ်တယ်လို့ဝန်ကြီးမက်ဒစ်နဲ့အခြားအမေရိကန်ထိပ်တန်းအရာရှိတွေကပြောပါတယ်။အာဖဂန်နိုင်ငံတွင်အမျိုးသားပြန်လည်တည်မြဲရေးဟာအဝေးကမြင်နေရတဲ့တန်လတ်လို့မဟုတ်တော့ဘူးလို့လည်းဝန်ကြီးမက်ဒစ်ကအင်္ဂါနေ့ကအိန္ဒိယကိုအသွားလျှင်ပေါ်မှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ဆက်သွယ်ဆောင်ရွက်မဲ့လမ်းပွတ်တွေလမ်းတစ်တွေပွင့်လာပြီလို့လည်းပြောပါတယ်။ဒါပေမဲ့ဂျူလိုင်လအနောက်ပိုင်းမှာကတားနိုင်ငံမှာအမေရိကန်နဲ့တာလီဘန်တို့တွေ့ဆုံဆွေးနွေးခဲ့တဲ့ဆိုတဲ့ကိစ္စကိုတော့အတိအပြုပြောဆိုခြင်းမရှိပါဘူး။ဒါဟာကကွယ်ရေးဝန်ကြီးအဖြစ်ဝန်ကြီးမက်ဒစ်ရဲ့စတုတ်ထမြောက်အာဖဂန်ခီးစဉ်လည်းဖြစ်ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ဖီယိုအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲဖြစ်ခဲ့တဲ့ပြည်ခတ်တွေကြောင့်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုင်းနယ်ချီရဲ့ဒုက္ခတွေတွေထွက်ပြေးခဲ့ရတဲ့ပေါ်နိုင်ငံကရာဇဝတ်ပြစ်မှုဆိုင်ရာခေါ်ယုံ ICC ကစုံစမ်းစစ်ဆေးဖို့ဆုံးဖြတ်လိုက်တဲ့အတွက်လူ့ခွင့်ရေးဖွဲ့တွေကကြေဆွလိုက်ပါတယ်။မြန်မာနိုင်ငံကနေအတင်းအဓမ္မနှင်ထုတ်ခံခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်တရားမျှတမှုရရှိစေဖို့လမ်းပွင့်စေမဲ့ခြေလှမ်းတရားဖြစ်ကြောင်းလည်းလူ့ခွင့်ရေးလှုံ့ဆော်မှုနိုင်ငံတကာဖွဲ့တွေဖြစ်ကြတဲ့ Human Rights Watch နဲ့ Amnesty International တို့ကလည်းကြေညာချက်တွေထုတ်ပြန်ပြောဆိုလိုက်ကြတာပါ ICC ကတော့မြန်မာနိုင်ငံကဖွဲ့ရနိုင်ငံတစ်ခုမဟုတ်ပေမဲ့လည်းလူတွေစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့ကိစ္စအတွက်တရားရုံးကစီရင်ပန်ခွင့်ရှိတဲ့အကြောင်းမနေ့ကပဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဆုံးဖြတ်ချက်ကိုဒီနေ့ပဲကြေညာချက်ထုတ်ပြန်ကြေဆိုလိုက်ကြတဲ့ Amnesty International အဖွဲ့ကတော့နိုင်ငံတကာအတိုင်းအဝန်းအနေနဲ့နောက်ထပ်အရေးယူဆောင်ရွက်ဖို့အထူးသဖြင့်ကုလသမဂ္ဂလူညွန်ရေးကောင်စီအနေနဲ့မြန်မာနိုင်ငံကို ICC ကအရေးယူနိုင်အောင်လွှဲပြောင်းပေးဖို့လည်းတိုက်တွန်းခဲ့တာပါလူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကလည်းဆုံးဖြတ်ချက်ကိုကြေဆိုကြောင်းပြောပေမဲ့စုံစမ်းစစ်ဆေးရုံတသက်မဟုတ်ပဲအရေးယူနိုင်အောင်နိုင်ငံတကာကကြိုးပမ်းမှုလည်းတိုက်တွန်းထားပါတယ်ICC ဖွဲ့ဝင်နိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေအလုံးရင်းနဲ့ရောက်လာတဲ့ကိစ္စအတွက်စုံစမ်းစစ်ဆေးခွင့်ရဖို့ ICC ရှေ့နေချုပ်ဘတ်တူအာမန်ဆူတာကဧပြီလထဲမှာတင်ပြထားတာပါမြန်မာဆွေရကတော့ ICC ရဲ့ဆုံးဖြတ်ချက်တွေကိုလက်ခံဖို့သဘောတူလက်ခံမထားတဲ့နိုင်ငံတစ်ခုကိုစုံစမ်းစစ်ဆေးမဲ့အစီအစဉ်ဟာနိုင်ငံတကာဥပဒေနဲ့မညီရလို့ရဖြစ်အစိုးရအိမ်မှာပဲကန့်ကွက်ထားတာပါခုနောက်ဆုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့လည်းမကြာခင်တရားဝင်တုံ့ပြန်သွားမှာဖြစ်တဲ့အကြောင်းနေပြည်တော်မှာကျင်းပတဲ့ဒင်းစာရှင်းလင်းပွဲတွေမြန်မာဆွေရပြောခွင့်ရသူဦးစောထီကဒီကနေ့ပဲပြောဆိုထားပါတယ
်တရုတ်နိုင်ငံအလဲပိုင်းဟန်နန်ပြည်နယ်မှာဘာသာရေးကိုထိန်းချုပ်တဲ့အနေနဲ့မှတ်ပုံတင်မထားတဲ့ခရီးရန်ဖျားချောင်းပေါင်း3ပုံ2ပုံကိုပိတ်ပစ်ဖို့ဖိအားပေးလုပ်ကိုင်းနေပါတယ်တရုတ်သမ္မတရှီကျင်းပင်ရဲ့မူဝါဒဟာတရုတ်နိုင်ငံတွင်ခရီးရန်ဘာသာပြန်ပေါင်းမှုကိုထိန်းချုပ်ရင်းနဲ့ဘာသာရေးအုပ်စုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့ရည်ရွယ်တာဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်ပြည်နယ်ရင်းကခရီးရန်ဖျားချောင်းတွေကိုပိတ်ပစ်ဖို့နိုင်နေတဲ့ လိုရတွေကိုအောက်ဂူလာလောက်ကစတင်ခဲ့တာပါ။ညံရံမြို့ကခရီးရန်ဖျားကြောင်ကောင်းလေးခုထက်မနည်းကိုပုတ်ထုံးနေအယုံတက်ချိန်မှာတာဝန်ရှိသူတွေဝင်ရောက်စီးနှင်းရှာဖွေခဲ့တယ်လို့အမေရိကန်နိုင်ငံဆန်ဖရန်စစ္စကိုအခြေစိုက်တရုတ်ခရီးရန်ဘုံကြီးဂျိုနာသန်လူးကပြောပါတယ်။တရားရုံးရဲ့ရှာဖွေရေးဝရမ်းမပါဘဲနဲ့ဆယ်နဲ့ချီတဲ့တရုတ်ရဲတွေနဲ့ဒေသခံတာဝန်ရှိသူတွေဟန်နန်မြို့ကခရီးရန်ဖျားကြောင်တွေထဲကိုဝင်ရောက်ရှာဖွေခဲ့ကြတယ်လို့ဒေသတွင်သတင်းရင်းမြစ်တွေကိုကိုးကားပြီးတော့ဘုံကြီးလူးကပြောပါတယ်။ဖျားကြောင်တွင်းကရောအပြစ်မှရှိတဲ့လေဝါကတိုင်တွေကိုရဲတွေနဲ့တာဝန်ရှိသူတွေဖယ်ရှားပစ်တယ်လို့နေရံဘောကခရီးရန်အစုံမစာရီကိုလည်းဖယ်ရှားပစ်ကြတယ်လို့ပြောပါတယ်။အခုလိုပိတ်မပစ်ခင်ဖျားကြောင်မှိုင်မြေတွေကိုလည်းသိမ်းယူခဲ့ကြတယ်လို့ပြောပါတယ်။တိရော့လက်ကိုဆန့်ကျင်ကန့်ကွက်နေကြတဲ့သူတွေကိုရိုက်နှက်တာတွေဒါမှမဟုတ်ဖမ်းဆီးတာတွေလုပ်ခဲ့တယ်လို့လည်းဆက်ပြောပါရယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟေနန်မျိုးကရဲနဲ့တက်ဆိုင်ရာတာဝန်ရှိသူတွေကို VOA ကဆက်သွယ်မေးမြန်းပေးမယ့်အောင်မြင်မှုမရသေးပါဘူ
းဂျပန်နိုင်ငံမြောက်ဘက်ဟိုကိုင်ဒိုကျွန်းမှာပြင်းရ 6.9 ရှိတဲ့ငရင်လောက်ကရာကလူ16ယောက်ထဲမှနေသေဆုံးပြီး26ယောက်ပျောက်ဆုံးနေကြောင်းဝန်ကြီးချုပ်ရှင်ဆိုအဘေးကပြောလိုက်ပါရယ်အရေးပေါ်ကွယ်ဆယ်ရေးတွေကလည်းမြေထိုးဆက်တွေခွေးတွေနဲ့အသက်မသေချမ်းနေသူတွေကိုရှုတ်နေကြမှာဒီနေ့အထိဆက်လက်ရှာဖွေနေကြတာပါမနေ့ကငရင်တန်ခံခဲ့ရပြီးတဲ့နောက်ကျွန်းပေါ်မှာရှိတဲ့ရထားတွေနဲ့ချစ်တုစစ်အပြည့်ဆိုင်ရာလေဆိပ်တွေကိုလည်းရန်နာထားခဲ့ရပေမဲ့အခုခါမှာတော့လုပ်ငန်းတွေပြန်လည်စတင်နေကြပါပြီကျွန်းပေါ်ကအိမ်နောက်စု3000နီးပါးနဲ့တဝက်လောက်ကတော့လျှက်စစ်မီတွေပြတ်တောက်နေစေဖြစ်ပါတယ်အလုံးလျှက်စစ်မီပြန်စရာဖို့တရင်တစ်ပတ်လောက်အချိန်ယူရနိုင်တဲ့အကြောင်းလည်းပြောဆိုထားပါငရင်ကထိုမှာကိုကန်မြို့ရှိဘက်မြောက်ကီလိုမီတာ40အနက်မှာဗိုလ်ပြုလှုပ်ကပ်ခဲ့တာဖြစ်တဲ့အကြောင်းလည်းဂျပန်နိုင်ငံမိုးလတာဌာနကကြေညာထားပါတယ်
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေရဲ့လူအသေးအပြောက်များလာတဲ့မွေးရီဆေးဝါးတိုက်ဖျက်ရေးလှုပ်ဆောင်မှုရဲ့ရိုက်ခတ်မှုကြောင့်ဇူလိုင်လကစလို့မြို့တော်ဝန်နဲ့လက်ထောက်မြို့တော်ဝန်၅ဦးတို့တနက်နဲ့ပြစ်ဒဏ်ခံခဲ့ရပါပြီ။တဟာ2016ခုနှစ်နောက်ပိုင်းအစိုးရတာဝန်ရှိသူ15ဦးသေဆုံးခဲ့ရတဲ့နောက်ဆုံးဖြစ်ရလဲဖြစ်ပါတယ်။မြို့တော်မနီလာတောင်ဖက်ကတီနီယွန်မြို့အလန်တင်အခမ်းအနားမှာမြို့တော်ဝန်ရဲ့ရင်ဘတ်ကိုဇူလိုင်လ3ရက်နေ့ကတနက်နဲ့ပြစ်သွားတာပါ။တီဖြစ်ရအပြည့်24နှစ်အတွင်းမှာပဲလှူစန်းကျွန်းပေါ်ကဂျန်နရယ်တီနိုမြို့တော်ဝန်ကိုလည်းမော်တော်ဆိုင်ကစီးလာတဲ့အတန်းသိတနက်သမားတို့ကပြစ်ဒဏ်သွားပါတယ်။ဒါအပြင်တရင်ဘတ်ထဲမှာပဲရုံးမအိတ်တဲ့ရိုဒါမြို့တော်ဝန်ကိုတနတ်သမားကပြစ်ဒတ်သွားပါတယ်ဒီကလအတွင်းမှာပဲလက်ထောင်မြို့တော်ဝန်အုပ်လက်တနတ်နဲ့ပြစ်ဒတ်ခံခဲ့ရပါသေးတယ်2016ခုနှစ်ဇွန်လမှာသမ္မတဒုတာတွေတာဝန်ယူခဲ့တဲ့အချိန်ကစပြီးဒေသခံတာဝန်ရှိသူ15ဦးအသက်ခံခဲ့ရပြီလို့ပြည်တွင်းသတင်းဌာနတွေဖြစ်တဲ့ ABS-CBN ကပြောပါတယ
်တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မန်နန်းလောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြောင်းပါရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံတဲကနေနှင်ထုတ်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီး ICC နိုင်ငံတကာပြစ်မှုခုံရုံးကနေတရားစီရင်ခွင့်ကိုချမှတ်လိုက်ပါပြီ။မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လည်းနယ်စပ်ကိုကြော်ဖြတ်ပြီးတော့တခြားနိုင်ငံဘက်ကိုရောက်အောင်အတင်းအာဓမမောင်းထုတ်လိုက်တာနဲ့ပတ်သက်လို့မြန်မာခေါင်းဆောင်တွေဟာစုံစမ်းစစ်ဆေးခံရနိုင်ပွဲရှိပါတယ်။ဒီအကြောင်းကိုကျော်အောင်လွင်ကဆက်ပြီးပြောပြပေးပါရှင်။
မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနေဆက်ကိုဖျက်ချော်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုရောက်သွားအောင်နှင်ထုတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကို ICC နိုင်ငံကပြစ်မှုခုံရုံးကနေပြီးတော့တရားဝင်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မှုအမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရဲ့ဖွဲ့ဝင်အများစုကနေဆုံးဖြတ်လိုက်တဲ့အကြောင်းစက်တင်ဘာလ6ရက်မနေ့တုန်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ် ICC ဖွဲ့စည်းခဲ့တဲ့ Rome Statute သဘောတူစာချုပ်ရဲ့အပိုက်19 3နဲ့အညီစုံစမ်းစစ်ဆေးဖို့တရားလိုရှိနေရလျှောက်ထားချက်အရဒီမှုကိုကင်တွယ်ဖို့ ICC ရုံးကဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်။တိုင်းပြည်တွင်းကနေပြီးတော့အတင်းအဓမ္မမောင်းထုတ်ခဲ့တဲ့ပြစ်မှုကျူးလွန်မှုဆိုတာဘာလဲဆိုတာနဲ့ပတ်သက်ပြီး ICC ရုံးရဲ့ဥပဒေရေးအရာရှိမိုဟာမက်အယ်ဇီဒီကရှင်းပြပါတယ
်။ The crime of deportation is the forced displacement of persons.
တိုင်းပြည်တွင်းကနေအတင်းအဓမ္မမောင်းထုတ်တယ်ဆိုတဲ့ပြစ်မှုကိုကျူးလွန်နေဆိုတာကလူတူတယောက်တရားဝင်လက်ရှိနေထိုင်နေတဲ့နေရာကနေတခြားနေရာကိုရွှေ့ပြောင်းသွားအောင်အတင်းအဓမ္မမောင်းထုတ်တာကိုဆိုလိုတာပါဒီကျူးလွန်မှုဟာလူကြီးအတိုင်းအတာတစ်ခုအထိတခြားနေရာကိုရွှေ့ပြောင်းသွားအောင်အတင်းအဓမ္မလှုပ်ဆောင်မှုဆိုတဲ့ပြစ်မှုကိုလည်းကျူးလွန်ရာရောက်ပါတယ
် ICC ခုံရုံးကနေပြီးတော့ရိုဟင်ဂျာအရေးကိုကင်တွယ်စစ်ဆေးဖို့လုပ်နေတယ်ဆိုပေမဲ့လည်းမြန်မာနိုင်ငံဟာ ICC အဖွဲ့ဖြစ်မြောက်ရေးသဘောတူညီချက် Rome Statute စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်ပါဘူးအဲဒါကြောင့် ICC အဖွဲ့ကမြန်မာနိုင်ငံကိုတရားစီရင်ပိုင်ခွင့်မရှိဘူးလို့အစိုးရပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကပြောဆိုထားပါတယ် ICC ရှင်းနေချုပ်ဟာတစ်ဖက်ထဲကရတဲ့ bad light ပြောဆိုတဲ့သတင်းတွေပေါ်မှာအခြေခံပြီးတော့လှုံ့ဆော်နေတာဖြစ်တယ်ဒီဖွဲ့ကစုံစမ်းစစ်ဆေးဖို့ကမ်းလှမ်းချက်ဟာလဲကြိုးကြောင်းခံလို့မှုလုံးဝမရှိဘူးလို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနကဩဂုတ်လ9ရက်နေ့မှာထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ် ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းမြန်မာအစိုးရကအသိမဲ့မပြုပါဘူးမြန်မာဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လည်းရိုဟင်ဂျာမွတ်စလင်တွေတိမ့်နေချီပြီးတော့ထွက်ပြေးခိုလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့ ICC ရဲ့အဖွဲ့ဝင်နိုင်ငံပါအဲဒါကြောင့်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံတွေကအတင်းမောင်းနှင်ထုတ်ခဲ့မှုဟာ Crime Against Humanity လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုအဖြစ်ကျူးလွန်ရာရောက်မရောက်ဒါမှမဟုတ်တခြားလူသားမဆန်တဲ့လောရက်တွေရှိမရှိဆိုတာကို ICC ခေါ်ယုံကနေပြီးတော့ဆောင်စမ်းစစ်ဆေးဖို့အမှုမဆက်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ကနေဆုံးဖြတ်ခဲ့တာပါ ICC ခေါ်ယုံကဘာတွေလုပ်နိုင်မလဲဆိုတာနဲ့ပတ်သက်ပြီး ICC ရဲ့ဥပဒေရေးအရအကြီးတန်းကြံပေးပုဂ္ဂိုလ်တူဖြစ်တဲ့ Gilbert Beattie ကရှင်းပြပါတယ
် It decided that the court could exercise jurisdiction on the alleged deportation
ခုဆုံးဖြတ်ချက်ကရိုဟင်ဂျာတွေမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်အတင်းနှင်ထုတ်ခံရတဲ့ဆိုတဲ့ဆွတ်ဆွတ်ချက်ကိုတရားရုံးကစုံစမ်းစစ်ဆေးနိုင်ပါလိမ့်မယ်အ ਨੇ ဆုံးဘင်္ဂလားဒေ့ရှ်နိုင်ငံပိုင်နယ်ထဲကိုရောက်အောင်နေဆက်ဖြတ်ကျော်မှုတွေရှိခဲ့တယ်ဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆေးနိုင်ပါလိမ့်မယ
် ICC ခေါ်ယုံကတရားသူကြီးတွေရဲ့မနေ့ကဆုံးဖြတ်ချက်နဲ့ပတ်သက်ပြီး Human Rights Watch လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့နိုင်ငံကဥပဒေဆိုင်ရာတွဲပတ်ညွှန်ကြားရေးမှူး Foreign Peace ဆင်းရဲ့တုံ့ပြန်ချက်ကတော့ဥပဒေရဲ့အထက်မှာရှိနေတယ်လို့ထင်နေကြတဲ့မြန်မာစစ်အရာရှိတွေအနေနဲ့သူတို့ကျူးလွန်ထားတဲ့ပြစ်မှုတွေရဲ့အကျိုးဆက်တွေကိုခံစားကြရတော့မဲ့သဘောပဲလို့ဆိုပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖိနှိပ်ခံနေကြတဲ့သူတွေရဲ့အခြေအနေတွေအပါအဝင်မြန်မာနိုင်ငံကအခြေအနေတွေအလုံးကို ICC ခွန်ရုံးကနေပြီးတော့ကင်တွယ်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကနေပြီးတော့အဆိုပြုတိုက်တွန်းသင့်ပြီလို့လဲ Human Rights Watch အဖွဲ့ကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပါလေ။အခုလိုအမှုမဆင့်မီကြိုတင်ကြားနာတဲ့ICC တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာဟာရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတတ်ဖြတ်မှုတွေရှိမရှိအတင်းအဓမ္မမောင်းထုတ်ခဲ့မှုတွေရှိမရှိဆိုတာကိုစုံစမ်းစစ်ဆေးမှုတွေတရားဝင်လှုပ်ဆောင်နိုင်မှုလမ်းပေါက်တစ်ခုစပြီးတော့ပွင့်လာတဲ့သဘောလည်းဖြစ်ပါတယ်စုံစမ်းစစ်ဆေးမှုတွေကိုစပြီးတော့လှုပ်ခွင့်ရှိပြီဆိုတဲ့သဘောတော့မဟုတ်ပါဘူးတရားလိုရှင်းနေအနေနဲ့ပနာမစစ်ဆေးမှုတွေကိုအချိန်တိုင်းတာတစ်ခုယူပြီးတော့စတင်လှုပ်ဆောင်လို့ရပြီဆိုတဲ့သဘောပါစုံစမ်းစစ်ဆေးမှုတွေအပြည့်အဝလှုပ်ဆောင်ဖို့ခွင့်ပြုချက်ကိုတော့ICC တရားသူကြီးအဖွဲ့ချုပ်ကိုတရားလိုရှင်းတွေကတင်ပြရပါဦးမယ်တရားသူကြီးအဖွဲ့ချုပ်ကဆုံးဖြတ်ချက်ပေးမှာပဲတည်မှုနဲ့ပတ်သက်ပြီးတရားဝင်အပြည့်အဝစုံစမ်းစစ်ဆေးမှုတွေကိုစတင်နိုင်မှာဖြစ်ပါတယ
်ကိုကျော်အောင်လင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဒုတိယဝန်ကြီးနဲ့ VOA တွေ့ဆုံမေးမြန်းခင်းတွေကကောက်နှုတ်ချက်တချို့ကိုတင်ပြပေးကြပါတယ်နိုင်ငံတော်စရိတ်နဲ့ထုတ်ဝေတဲ့အစိုးရပိုင်းသတင်းစာတွေတစ်စောင်ကို65ချက်အရှုံးပေါ်နေတဲ့အကြောင်းပြည်ထောင်စုဝန်ကြီးဒေါက်တာဖေမြင့်ကပြည်ထောင်စုလွှတ်တော်ကိုပြောကြားခဲ့တဲ့ဆိုတဲ့သတင်းကတော့ငွေလှဲနှုန်းအရနောက်ပြီးတော့အဓိပ္ပာယ်ဖွင့်ဆိုချက်လွဲမှားတာသာဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဒုတိယဝန်ကြီးဦးအောင်လာထွန်းကညင်းဆိုလိုက်ပါတယ်အစိုးရပိုင်းသတင်းစာတွေဟာငွေကြေးထက်သတင်းစာရရေးကိုဦးစားပေးနေရတဲ့အကြောင်းနဲ့32မျက်နှာပါသတင်းစာရဲ့အရင်းကတော့15ချက်ဖြစ်ပေမဲ့9115ချက်ဖြစ်ပေမဲ့50ချက်နဲ့အရှုံးခံပြီးရောက်နေရတဲ့အကြောင်းစက်တင်ဘာလ6ရက်နေ့ကပြည်ထောင်စုလွှတ်တော်ရဲ့အစည်းအဝေးမှာပြည်ထောင်စုဝန်ကြီးဒေါက်တာဖေမြင့်ကပြောဆိုခဲ့တာကိုပြည်တွင်းမှာထုတ်ဝေတဲ့ဂျာနယ်တွေမှာရေးသားပါတယ်ဒီကနေ့နေပြည်တော်မှာ VOA မြန်မာပိုင်းရဲ့အစီအစဉ်ရဲ့ Editor ဦးသိန်းထိုင်ဦးနဲ့တီးသက်တွေ့ဆုံမေးမြန်းချိန်မှာတော့ပြန်ကြားရေးဒုတိယဝန်ကြီးဦးအောင်လာထွန်းကိုဒီကိစ္စနဲ့ပတ်သက်လို့ VOA ကမေးမြန်းခဲ့ပါတယ
်လက်ရှိပြန်ကြားရေးဌာနမှာအကြီးအကဲတွေကကျွန်တော်တို့သတင်းလောကမှာနှစ်ပေါင်းများစွာတွေ့ကြုံရှိတဲ့သူတွေသတင်းဌာနတွေမှာလုက္ကင်သွားတဲ့သူတွေပါအဲ့တော့ဒီနေ့သတင်းစာထဲမှာမနေ့ကတွေ့ရတဲ့သတင်းတစ်ခုပေါ့လေကျွန်တော်တို့ဒီမြန်မာသတင်းစာတစောင်း65ချက်အရှုံးခံပြီးတော့ဟိုရောင်းနေရဇဲပဲဆိုတော့အားလေးတစ်ခုတော့ကျွန်တော်တို့တွေ့ပါတယ်ခင်ဗျဒီအားလည်းဘလို့အခက်ခဲတွေကြောင်းဆိုတာလေ
းအဲ့ဒါက interpretation လွဲတယ်ထင်ပါတယ်မနက်65ချက်မရှုံးပါဘူးခင်ဗျာအဲ့ဒါကဒီနှစ်အတွက်ရှိတဲ့ပေါင်းစည်းတန်းတွေ့လိုက်တာပါဒီနှစ်အတွက်တို့ currency exchange rate တွေကဟိုဖြစ်နေတယ်အဲ့ဒီအပေါ်မှာအခြေခံပြီးတွေ့တာပါခင်ဗျာကျွန်တော်ကိုယ့်ဟန်နဲ့ကိုယ်လုံလောက်ပါတယ်ခင်ဗျာကိုယ့်ဟန်နဲ့ကိုယ် sufficient ဖြစ်ပါတယ်ကိုယ့်ဟန်နဲ့ကိုယ်ကျွန်တော်ကဒီဘဟုအစိုးရရဲ့ရန်ပုံငွေကယူမသုံးပါဘူး the other account လို့ခေါ်တယ်ကျွန်တော်ရဲ့ account ပေါ့အဲ့ဒီထည့်ရတာပဲကျွန်တော်ကအဲ့ဒါနဲ့ပဲ run operate လုပ်နေတာပါအဲ့ torture this system ပေါ်မှာမူတည်တော့တာပါအဲ့ဒီဟာကိုတွေ့တုံးကအဲ့ဒီလိုဟိုဟာရှိနေခဲ့တာပါလေexchange rate ပေါ်မှာအခြေခံပြီးတော့တွေ့ထားတဲ့ဟာကျွန်တော်တို့ကဈေးနှုန်းကိုလုံးဝအမြဲရအောင်လုပ်လို့ရပါတယ်အမြဲရအောင်ဒါပေမဲ့အဲ့ဒါကကြတော့ကျွန်တော်တို့လည်းထိန်းချုပ်ကြပါတယ်ဘာလို့ကျွန်တော်တို့ရဲ့အဓိကတာဝန်ကပြည်သူကိုအစိုးရရဲ့နဲ့ပြည်သူကြားမှာ bridge လို့ပေါ့လေ information ပေးဖို့များများပေးဖို့လိုတယ်အဲ့လိုဈေးနှုန်းကိုတက်လိုက်ရင်တော့ commercially တော့မြတ်လာမယ်ဒါမျိုးဝေဟန်တဲ့လူတွေနေသွားမယ်အားနေသွားမှာပေါ့
ဈေးနှုန်းရှုံးနေဆိုတာမဟုတ်ဘူ
းရှုံးနေဆိုတာမဟုတ်ပါဘူးခင်ဗျာ break even တော့ဖြစ်ပါတယ်ကျွန်တော်တို့ဖြစ်ပါတယ်အဲ့ဒါ twist set ဟို interpret လုပ်တာမှားတာပါ
ပြန်ကြားရေးဒုဝန်ကြီးဦးအောင်လာထွန်းပါရှင် ဥအောင်လာထွန်းကိုနိုင်ငံတော်ရဲ့လျှို့ဝှက်ချက်အုပ်ပဒေနဲ့တရားစွဲခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးရဲ့ထောင်ဒဏ်တွေချမှတ်ခံရတာအပါအဝင်မြန်မာနိုင်ငံရဲ့လက်ရှိသတင်းလွတ်လပ်ခွင့်အခြေအနေဒါတွေနဲ့ပတ်သက်ပြီးတော့ပြည်ထောင်စုဒုဝန်ကြီးဥအောင်လာထွန်းနဲ့ VOA ရဲ့သီးသန့်တွေ့ဆုံမေးမြန်းခန်းအပြည့်အစုံကိုလည်းအပတ်စဉ် TV မဂ္ဂဇင်းအစီအစဉ်နဲ့ဒီမိုကရေစီရဲ့ဆွေးနွေးခန်းရေဒီယိုအစီအစဉ်တွေမှာကြည့်ရှုစောင့်မျှော်နှားဆင်နိုင်ကြပါတယ်ရှင
်။တို့ရစီများရှင်ရိုက်တာသတင်းတော်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုတရားရုံးကထောင်ထံအပြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးအပေါ်စိုးရိမ်မှုတွေနဲ့ဝေဖန်မှုတွေပြည်တွင်းပြည်ပမှာအကြီးအကျယ်ထွက်ပေါ်ခဲ့ပါတယ်။နိုင်ငံတော်လှုပ်ဝှက်ချက်အဥပဒေချိုးဖောက်မှုဆွဆွဲချက်နဲ့သတင်းတော်တွေကိုထောင်ချလိုက်တာဟာမြန်မာနိုင်ငံရဲ့တရားရေးမဏ္ဍိုင်မှာစံနမူနာကောင်းတစ်ရပ်ဖြစ်ခဲ့ပါသလား။ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အချိန်ပြီးမှာတရားစီရင်ရေးအတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတစ်ရပ်ဖြစ်ခဲ့ပါသလား။ဆိုတာတွေကိုတော့ View ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ View ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် View ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနေ့ပြန်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့မကွေးတိုင်းမှာကြောင်မီးသွေးတွင်ပေါက်ကွဲမှုဖြစ်တဲ့သတင်းတင်ပို့ချက်ကိုတင်ပြပေးကြပါမယ်။မကွေးတိုင်းဒေသကြီးစောမြို့နယ်ထဲမှာကြောင်မီးသွေးတွင်ပေါက်ကွဲတာကြောင့်လူ၄ဦးသေဆုံးပြီးတော့၄ဦးပိတ်မိနေဆဲဖြစ်ပါတယ်။ဒီပေါက်ကွဲမှုဟာမနေ့ကြာသပတေးနေ့မနက်ကဖြစ်ပွားခဲ့တာဖြစ်ပြီးလောလောဆယ်မှာတော့ပိတ်မိနေတဲ့သူတွေကိုဆက်လက်ရှာဖွေကယ်ဆယ်နေပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ကြောင်မီးသွေးတွင်ပေါက်ကွဲတာဟာစောမြို့နယ်ကြောင်ပြောင်းကျေးရွာအနီးထွန်းရစတတ္ထုတူဖို့ရေးကုမ္ပဏီလီမိတက်လုပ်ကွက်မှာဒီလ6ရက်နေ့မနက်10:15မိနစ်ကဖြစ်ပွားခဲ့တာပါအခင်းဖြစ်ပွားပြီးနောက်3ဦးသေဆုံးပြီး5ဦးပိတ်မိနေခဲ့ရာကဒီကနေ့ကယ်ဆယ်ရေးဆောင်ရွက်ရာမှာအလောင်းတစ်လောင်းထပ်မံရရှိခဲ့တယ်လို့စောမြို့နယ်ရဲတပ်ဖွဲ့ရုံးကတာဝန်ရှိသူတဦးကပြောပါတယ
်ဟုတ်ကဲ့ပါခင်ဗျာအခုလူခိုက်ဆိုတဲ့တယောက်ကိုတွေးပါတယ်ခင်ဗျာအပြေတွေးပါတယ်ခင်ဗျာတေးရ၄ယောက်ဒဏ်ရာရတာကတယောက်ပါခင်ဗျာအခု twin day မှာပိမိတို့ twin day မှာရှိတာကနောက်တဲ့စေစေလုံးမရခဲ့တာကနေပြီးကျွန်တော်တို့၄ယောက်ရှိပါသေးတယ်ခင်ဗျာစေစေလုံးကလည်းချင်းတဲ့ပြည်ကြီးဖော်ဝဲနေပါတယ်ခင်ဗျာ
ကယ်ဆယ်ရေးလုပ်ငန်းကိုမြို့နယ်အုပ်ချုပ်ရေးမှုမြို့နယ်ရဲတပ်ဖွဲ့မှုခရိုင်မီတပ်ဦးစီးလေကြောင်းရံကာကွယ်ရေးတပ်ကတရင်မှုတို့ဦးဆောင်ပြီးမြို့နယ်ကြက်ချီနီအဖွဲ့နဲ့လူမှုကွန်ရက်ရေးအသင်းဖွဲ့တွေပါဝင်ဆောင်ရွက်နေကြောင်းပြောပါတယ်ကယ်ဆယ်ရေးလုပ်ငန်းခွင်ကိုရောက်ရှိနေတဲ့စောမြို့နယ်ကြက်ချီနီတပ်ဖွဲ့မှုဦးဆောင်ဝင်းကနောက်ဆုံးအခြေအနေကိုအခုလိုပြောပါတယ်
အဲဟုတ်ကဲ့ဒီနေ့လေတနာ90နေ့လေတနာ90မှာအလောင်းတစ်လောင်းထိုက်ရတယ်ကဲဆိုကြအခုကနောက်ထပ်လေမဆင်းရတော့ဘူးခင်ဗျာဒေါက်တွေကပြုတ်သွားပြီတဲ့အဲ့ဒီကနေကယ်ဆယ်ရေးဟိုတက်ထူတဲ့ဌာနကတည်းကနောက်ထပ်မဆင်းရတော့ဘူးတဲ့ဒေါက်တွေကပြုတ်တယ်တဲ့ပြန်လုပ်မယ်ဆိုရင်အဲ့ဒီမိသားစုကိုပြန်ဆယ်မယ်ဆိုအချိန်အများကြီးကြာမှာပေါ့လေရေအများကြီးကြာမယ်တဲ့မိုးလက်တာရွာနေတယ်ကြာဆိုရေလာနေ
ကြာသာပရိနေ့ကပေါက်ကွဲမှုဖြစ်ပြီးနောက်ကယ်ဆယ်ရေးဆောင်ရွက်ခဲ့ရတဲ့အခက်အခဲကိုလည်းဦးဆောင်ဝင်းကအခုလိုပြောပါတဲ့
မနေ့ကကျွန်တော်တို့ကယ်ဆယ်ရေးကိုကျွန်တော်ရက်တလဲတယ်ဟိုအထက်ကတန်းဝေတွေကတားဆွနေလို့အားကြောင့်မလို့ဟုတ်တယ်ဟုတ်တယ်မနေ့ကကျွန်တော်တို့အဲဒီ9ယောက်ကျွန်တော်တို့အဲဒီတွင်းတဲ့ကိုကျွန်တော်9ယောက်ဆင်းနေကြကျွန်တော်တို့အဲဒီဟာလေကယ်ဆယ်ရေးလေအဲ့ဒါသူတို့ကလုံးဝကိုအနှံ့နဲ့မခံလို့ချက်ချင်းအသက်တွေဝင်ပြီးကျွန်တော်တို့အပေါ်တက်ရတော့ကျွန်တော်တို့အောက်ဆီဂျင်ပဲကျွန်တော်ပေးပလဲတယ်သူတို့
တထုတွင်ဝင်ကြီးဌာနရဲ့တထုတွင်ဦးစီးဌာနနေပြည်တော်ကတာဝန်ရှိသူတဦးကတော့ပောက်ကွဲမှုဖြစ်ပွားတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ဆီလွတ်ထားကြောင်းပြောပါတယ
်သူကတော့ဟိုကကြောင်မီးသွေးမိုင်းဖြစ်တဲ့ကြောင့်ကြောင်မီးသွေးမိုင်းထွက်တဲ့မိသိန်းတန်းငွေပေါ့နော်မိသိန်းတန်းငွေနဲ့ကျွန်တော်တို့တခုနဲ့ဓာတ်ပြုတ်တယ်ထင်တယ်ပေါ့နော်အဲ့လိုပဲကျွန်တော်တို့အမြင်ပြတင်းရသေးတယ်ဗျအဲ့ဒီမှာကျွန်တော်စီကညွှန်ကြားမှုဥက္ကူကိုလည်းနဲ့အခွဲရတော့ကျွန်တော်တို့စစ်ဆေးအခုသွားနေပါပြီဗျအဲ့ဒီစောမျိုးနားမှာရှိတဲ့နေရာကိုရောက်နေပြီအဲ့ဒီမှာကျွန်တော်တို့ချောင်းရည်ကြည့်တဲ့ကြောင်ဖြတ်လို့မရသေးဘူးဗျအဲ့ဒါပြင်တို့ဆက်ဖြတ်ပါမယ်ဗျအခုလက်ရှိတော့အဲ့ဒီဟာကိုကျွန်တော်တို့တာဝန်ကြီးလုပ်နေတဲ့အမှတ်တက်သွတင်လုပ်ငန်းပေါ့နော်အမှတ်တက်သွတင်လုပ်ငန်းကဝန်ထမ်းတွေလည်းအဲ့မှာရောက်နေပါပြီဗျခေတ္တလေးလုပ်နေပါလိမ့်ဗျ
ပြီးခဲ့တဲ့ဩဂုတ်လဆန်းကစကိုင်းတိုင်းဒေသကြီးကလေးဝါမြို့နယ်တစ်ချောက်ကြောင်မီးသွေးတွင်းမှာအောက်ဆီဂျင်ပြတ်လတ်တာကြောင့်တရုတ်နိုင်ငံသားတဦးနဲ့မြန်မာနိုင်ငံသား၄ဦးသေဆုံးခဲ့တယ်လို့မလအတွင်းကလည်းတရုတ်နိုင်ငံသားတဦးသေဆုံးခဲ့ပါတဲ့တထုတွင်ဝင်ကြီးဌာနကဒီပြစ်စင်တွေအပေါ်ကွင်းစင်စစ်ဆေးပြီးတဲ့နောက်လုပ်ငန်းခွင်လုံခြုံရေးဆိုင်ရာစည်းမျဉ်းတွေလိုက်နာဖို့နဲ့လုံခြုံရေးဆိုင်ရာဆောင်ရွက်မှုတွေမပြီးမချင်းကုမ္ပဏီတွေကိုပိတ်သိမ်းဖို့ညွှန်ကြားထားပါတဲ့
ကိုမိုးစောပါရှင်ဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းလွှာကတော့တလိษံလေးတွေကိုအကောင်လိုက်လိုက်ဖမ်းစရာမလိုပဲနဲ့တလိษံမျိုးစိတ်တွေကိုခြေရာခံနိုင်တဲ့နီလန်ကိုသိပ္ပံပညာရှင်တွေအသုံးပြုနေကြပြီဖြစ်ပါတယ်။မြေရေလေစတဲ့သဘာဝပတ်ဝန်းကျင်တွေကနေတတဝါတွေရဲ့မျိုးရိုးဗီဇကိုခြေရာခံတဲ့နီလန်ကိုတုံးပြီးတော့တတဝါတွေမျိုးတုံးမဲ့အရေးကနေကာကွယ်ဖို့စူးစမ်းနေကြတာပါ။ VOA သတင်းတောက် Deborah Block ပေးပို့တဲ့သတင်းမအီတန်စင်ပြောပြပေးပါရှင်။
သိပ္ပံပညာရှင် Mark Stokel ဟာ New York မြို့ East River မြစ်ထဲကနေပြီးတော့ရေကိုခတ်ယူပြီးတော့ဒီမြစ်ထဲမှာရှိတဲ့ငါးတွေအကြောင်းကိုလေ့လာဖို့ကြိုးစားနေပါတယ်။ငါးတွေကိုအကောင်လိုက်ဖမ်းမိစရာမလိုပဲနဲ့ဒီငါးတွေကလည်းကျန်ရစ်ခဲ့တဲ့မျိုးဗီဇကြီးရဲ့နေအစိတ်ပိုင်းတချို့ကိုလိုက်ရှာတာပါ။အဲ့အရာတွေကတော့ Environmental DNA နီးနဲ့တက်ခွဲကမ်းမှာခွဲစမ်းစိတ်ဖြာဖို့ဖြစ်ပါတယ်။
We can collect the water sample analyze
ဒီမူလာတွေကိုခတ်ယူ DNA မျိုးဗီဇစစ်မှုကနေမြစ်ထဲမှာဘယ်လိုငါးတွေရှိလဲဆိုတာကိုလေ့လာနိုင်ပါတယ်။
ဤနောက်အရန်ကိုညဉ့်ညမ်းခဲ့တဲ့နယူးယောက်မြို့ East River ထဲမှာဘာငါးတွေရှိသေးလဲဆိုတာကိုသိနိုင်ဖို့ Stockholm နဲ့သူ့တပည့်တွေကရှာဖွေနေကြပါတယ်။မြစ်ထဲမှာငါးကြီးကွန်းတွေငါးရီပြားတွေကဆဲတွေကျန်နေရတဲ့ကိုခွဲခြမ်းစိတ်ဖြာရကနေပြီးတော့ငါးတွေရဲ့ DNA မျိုးဗီဇကိုသိနိုင်ပါတယ်
။ For water you get which looks like a little bit of dust.
ငါးရီမှာ DNA ကိုခွဲထုတ်ပြီးဘသူ့လက်ချက်လဲဆိုတာကိုဖော်ထုတ်သလိုပဲမြေတစ်ခွက်စာလောက်ထဲမှာတွေ့နိုင်တဲ့အမုံလေးတွေကနေ DNA မျိုးဗီဇခွဲထုတ်စစ်ဆေးယူနိုင်ပါတယ်။
ကမ္ဘာတစ်ပတ်ချမ်းမှရှိတဲ့ဗီယက်နမ်နိုင်ငံမှာဆိုရင်တော့အာရှတိုက်နေရာတချို့မှာပဲတွေ့နိုင်တော့တဲ့အင်မတန်ရှားပါတဲ့ရန်ကြီးအခွန်ပြော့လက်ကြီးတွေကိုခြေရာခံလိုက်နိုင်ဖို့ Tracy Simon ကကြိုးစားနေပါတယ်
Environmental DNA is a forensic tool
Environmental DNA နီးကိုသုံးပြီးတော့အကောင်လိုက်ရှာလို့မတွေ့တဲ့သတ္တဝါတွေကိုလေ့လာနိုင်ပါတယ်နောက် DNA မျိုးဗီဇကိုတွေ့ရင်ဒီဒေသမှာဘယ်လိုသတ္တဝါမျိုးစိတ်တွေရှိလဲဆိုတာကိုသိနိုင်ပါတယ်မျိုးတုံးလူလီပါဖြစ်နေတဲ့ရန်စီလက်ကြီးတွေကိုရှာတွေ့နိုင်ဖို့အတွက်နီလန်ကောင်တစ်ခုဖြစ်လိမ့်မယ်လို့မျှော်လင့်ရပါတယ်
တရိတ်ဆန်တွေချင်ရင်ခဲ့တဲ့အင်မတန်သေးငယ်တဲ့မျိုးဗီဇတဲလွန်စားတွေကိုခြေရာခံရကနေပြီးတော့မျိုးတုံးပြောက်ွယ်လို့နီးပါးဖြစ်နေတဲ့တရိတ်ဆန်တွေကိုတချင်းချင်းမှကယ်တင်လာနိုင်လိမ့်မယ်လို့သိပ္ပံပညာရှင်တွေကမျှော်လင့်ထားကြရလဲဖြစ်ပါတယ်ရှင်
။မအီတန်စင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညက်နေကင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညက်နေကင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9:00နာရီကနေ9:00နာရီခွဲအထိ Asia Sub 7 ဂျိုရူကနေဓာတ်ရိုက်ထုတ်လွှင့်ပေးတယ်လို့ Democratic မြန်မာအတန် DVB မှာလည်းပြန်လည်ထုတ်လွှင့်ပေးတာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။ညနေခင်းအစီအစဉ်ဒီအဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ကတလှည့်ကြေညာပေးပါအောင်ရှင
်။ New York Times သတင်းစာကြီးမှာ American ဆွေးအုပ်အပြင်းထန်ဝေဖန်ထားတဲ့သဘောထားမြင်ဆောင်ပါရေးသူဟာဘသူပဲဖြစ်ဖြစ်ဒီမိုကရေစီစနစ်အတွက်ချင်းချောက်မှုတရားဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အဆိုအရမှာသူ့အချုပ်မှုပေါ်ပုတ်ချပြောဆိုနေသူဘသူပဲဝါဆိုတဲ့သတင်းစာကဖော်ထုတ်တင်တဲ့အကြောင်းလဲမွန်တနာပြည်နယ်မှာမင်းညာကပြောကြားတဲ့မင်းကွန်းတွင်သမ္မတထရန့်ကပြောခဲ့တာပါ။သမ္မတထရန့်ရဲ့ဆောင်းချက်တွေနဲ့ပတ်သက်တဲ့အတွင်းရေးတွေကိုရေးသားထားတဲ့ New York Times သတင်းစာဆောင်းပါးရှင်အမည်မဖော်လို့သူအစိုးရရဲ့အရာရှိဟာသူတို့မဟုတ်တဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုပါဝင်အစိုးရထိတ်တန့်တာဝန်ရှိသူတွေကညှင်းဆန်ထားကြပါတယ်။ American တရားရုံးချုပ်တရားသူကြီးတူဖြစ်ဆွေးပြခံထားတဲ့ Brett Kavanaugh ကိုအတည်ပြုခံရနိုင်ရေးဒီနေ့ထက်လွတ်တော်တရားရေးကော်မတီရှင်းမောက်ကျန်းနာဝဲမှာတော့သူနဲ့တည်ကျွမ်းသူတွေကိုမေးမြန်းမှာပါ။တရားသူကြီး Kavanaugh ကိုကျန်းနာမှုတွေကတော့သုံးရဆက်တက်ကျင်းပပြီးမနေ့ကပဲအဆုံးသတ်ခဲ့တာပါ။ဒီကပြင်းမှာပြည်ရနေတဲ့ဖြစ်ပွားခဲ့တဲ့ brief card တိကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နက်ချီတဲ့ဒုက္ခသည်တွေထွက်ပြေးခဲ့ရတဲ့ပေါ်နိုင်ငံတကာရာဇဝတ်ပြမှုဆိုင်ရာခေါ်ယူ ICC ကစုံစမ်းစစ်ဆေးဖို့ဆုံးဖြတ်လိုက်တဲ့အတွက်လူခွင့်ရေးဖွဲ့တွေကကြိုဆိုလိုက်ကြပါတယ်။မြန်မာနိုင်ငံကနေအတင်းအဓမ္မနှင်ထုတ်ခံခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်တရားမျှတမှုရရှိစေဖို့လမ်းပွင့်စေမဲ့ခြေလှမ်းတရားဖြစ်ကြောင်းလည်းလူခွင့်ရေးလှုပ်ရှားမှုနိုင်ငံတကာဖွဲ့တွေဖြစ်ကြတဲ့ Human Rights Watch နဲ့ Amnesty International တို့ကကြေညာချက်တွေထုတ်ပြန်ပြောဆိုလိုက်တာပါ။ ICC ကတော့မြန်မာနိုင်ငံအဖွဲ့နိုင်ငံတစ်ခုမဟုတ်ပေမဲ့လူတွေစုလိုက်ပြုံးလိုက်မောင်းထုတ်ခဲ့တဲ့ကိစ္စတွေတရားရုံးကစီရင်ပိုင်ခွင့်ရှိတဲ့အကြောင်းမနေ့ကပဲဆုံးဖြတ်ခဲ့တာပါ။ဆုံးဖြတ်ချက်ကိုဒီနေ့ပဲကျင်းပထုတ်ပြန်လိုက်တဲ့ Amnesty International အဖွဲ့ကတော့နိုင်ငံတကာအတန်းအဝန်းအနေနဲ့နောက်ထပ်အရေးယူဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းလည်းတိုက်တွန်းထားပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာကတော့ Patrick DR ဖြစ်ပါတယ်ရှင်။ကျွန်မကစုမောမှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေနောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ Line to Meter 19 25 32နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောတာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington. From Washington, this